ါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့ဒီနေ့တာသတင်းအတန်းွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့အထက်တန်းကျောင်းများနဲ့ private school များအတွက် QR code test app ကိုမိတ်ဆက်ဆိုတဲ့သတင်း။ Viber မှာ chatbot တွင်ငွေပေးချေခြင်းလုံဆောင်ချက်ကိုမိတ်ဆက်မယ်ဆိုတဲ့သတင်း။ Huawei Cloud Smartphone ထွက်လာနိုင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အထက်တန်းကျောင်းများနဲ့ private school များအတွက် QR code test app ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အထက်တန်းကျောင်းတွေနဲ့ private school တွေအတွက် QR code test app ကိုမိတ်ဆက်ပေးလိုက်ပါတယ်။ QR code test system အသုံးပြုပုံမှာလွယ်ကူရိုးရှင်းကြောင်းကျောင်းသားတွေအနေနဲ့မိမိတို့ဆရာမမပို့လိုက်တဲ့ QR code ကိုဖုန်းနဲ့ scan ဖတ်ပြီးနာမည်ခုံနံပါတ်ဖြည့်ကမေးခွန်းလေးတွေဖြည့်ရုံသာဖြစ်ကြောင်းမေးခွန်းတွေကမှားမှန်နဲ့ multiple choice တွေဖြစ်ပြီးတော့မေးခွန်းတစ်ခုချင်းစီဖြည့်ပြီးပါက submit နှိပ်လိုက်ရုံသာဖြစ်တယ်လို့လည်းသိရပါတယ်ဆရာတွေအနေနဲ့ test တစ်ခုချင်းစီအတွက်မေးခွန်းနဲ့အဖြေတွေထည့်သွင်းထားနိုင်ပြီးတော့ test လုပ်တဲ့နေ့ရက်ကိုသတ်မှတ်နိုင်မှာပဲဖြစ်ပါတယ် test အတွက်မေးခွန်းတွေပြင်ဆင်ပြီးပါက QR code ကို download ဆွဲကဖြည့်မဲ့ကျောင်းသားတွေစီကို Viber Messenger တို့ကနေတဆင့်ပို့နိုင်ပြီးတော့ဖြည့်ဆိုရမယ့်အချိန်ပြည့်ပြီဆိုပါက test ကိုပြန်ပိတ်လိုက်နိုင်တယ်လို့လည်းသိရပါတယ်ဖြည့်ပြီးသွားပါက reset တွေကိုအလွယ်တကူကြည့်နိုင်ပြီးတော့ manual စစ်ဆရာမလိုတဲ့ system ကစစ်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ် QR code test system မှာကျောင်းသားတဦးချင်းအလိုက်အမှတ်နဲ့ဘယ်မေးခွန်းဘလို့ဖြည့်သွားတယ်မေးခွန်းတစ်ခွန်းချင်းစီအလိုက်ဘယ်နှယောက်မှန်တယ်ဘယ်နှယောက်မှားတယ်အောင်ချက်ရာဂိုင်းတော့ကအစကြည့်နိုင်ကြောင်း system ထဲမှာတင်ထားတဲ့အတွက်အချိန်တိုင်းပြန်ကြည့်နိုင်ကြောင်းစာရွက်မကုန်တဲ့အပြင်ထိမ့်သိမ့်စရာမလို manual စစ်ဆရာမလိုတဲ့အတွက်အချိန်ကုန်အရန်တက်တာကြောင် reset တွေကိုစာရွက်နဲ့တင်ထားခြင်းပါကလည်းအေးစဲ export ပြုလုပ်နိုင်ကြောင်းသိရပါတယ်ဆက်လက်ပြီး Viber မှာ chatbot တွေငွေပေးချေခြင်းလှူဆောင်ချက်ကိုမိတ်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Viber အသုံးပြုသူတွေအနေနဲ့ Google Pay နဲ့အခြားငွေပေးချေမှုစနစ်တွေနဲ့ပစ္စည်းတွေအတွက်ငွေပေးချေခြင်းတွေကိုပြုလုပ်နိုင်တော့မယ်လို့သိရပါတယ် Viber chatbot တွေငွေပေးချေခြင်းလှူဆောင်ချက်မှာသူတွေအနေနဲ့ရောင်းချသူတွေထံမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုများဝယ်ယူရမှာချက်ဖို့ရှိုံနဲ့လုံခြုံစိတ်ချစွာဓာတ်ရိုက်ဝယ်ယူနိုင်မှာဖြစ်တယ်လို့သိရပါတယ်အသုံးပြုသူတွေအနေနဲ့၎င်းတို့ရဲ့ဘဏ်ကတ်ကိုစည်းင်းပေးသွင်းရမှာဖြစ်ပြီးတော့ Viber ရဲ့မူလ Application Programming Interface API ပေါ်မှာတိဆောက်ထားတဲ့မိသီးချက်ပေါ်မှာမစိုးငွေပေးချေမှုပြုလုပ်နိုင်မှာဖြစ်ကြောင်းရောင်းချသူဘက်ကလည်းငွေပေးချေတဲ့ဝန်ဆောင်မှုဆောင်ရွက်ပေးသူနဲ့ချိတ်ဆက်ပြီးတော့ Viber မှာချက်ဖို့ဖန်တီးကငွေပေးချေမှုကိုလက်ခံရယူနိုင်မယ်လို့သိရပါတယ်နိုဝင်ဘာလမှစတင်ပြီးတော့ Viber မှာယုံကြည်ရတဲ့ Bot တီထွင်သူတွေငွေပေးချေမှုဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေနဲ့ပူးပေါင်းကစမ်းသပ်အသုံးပြုသွားမှာဖြစ်ကြောင်း Viber မှာချက်ပေါ်မှာငွေပေးချေခြင်းလှူဆောင်ချက်အားမြန်မာနိုင်ငံအပါအဝင်အခြားနိုင်ငံရှိဈေးကွက်များတို့လည်းနောက်နှစ်အစပိုင်းတွင်ဆက်လက်မိတ်ဆက်သွားမှာဖြစ်ကြောင်းသိရပါတယ်ကျွန်တော်တို့ကအသုံးပြုသူတွေကိုတံပိုးထားတုံ့ပြန်တဲ့အနေနဲ့ Viber ကိုစတူပို့ဆောင်ခြင်းအပြင်ကမ္ဘာတစ်ဝှမ်းမှာဘတ်ဆုံအသုံးပြုနိုင်တဲ့ platform တစ်ခုဖြစ်လာစီဘူးပဲအရန်ပဲစိတ်လှုပ်ရှားမိပါတယ်သတင်းအချက်လက်တွေကိုစာတို့ပို့ဆောင်တာတွေငွေပေးချေတာတွေအပြင်တခြားသော digital ဆက်သွယ်မှုလုပ်ငန်းဆိုင်ရာတွေအကုန်လုံးအတွက်လုံခြုံမှုနဲ့စိတ်ချရမှုကအရန်အရေးကြီးပါတယ်ဒါကြောင့်ကျွန်တော်တို့ကအသုံးပြုသူတွေသူတို့ရဲ့ငွေပေးချေမှုဆိုင်ရာကိစ္စတွေလုံခြုံစေဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်လို့ Viber ရဲ့ CEO ဖြစ်သူကပြောကြားခဲ့ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Huawei Cloud Smartphone ထွက်လာနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်Huawei ဟာ Mate 8S Cloud Smartphone ထုတ်လုပ်အပြီး Clamshell Design နဲ့ Samsung Galaxy Z Flip လို့ Cloud Smartphone ထုတ်လာနိုင်ပါတယ်။တရုတ်နိုင်ငံညံနပစ္စည်းဆိုင်ရာယုံမှာ April အတွင်း Huawei Cloud Smartphone Design တင်ခဲ့တာဖြစ်ပါတယ်။ဓာတ်ပုံအရဖုန်းကတော့ Galaxy S Flip နဲ့ဆင်ပါတယ်။ကွာခြားချက်ကတော့ပြင်ပကမျက်နှာပြင်ပုံမူကြီးမားပြီးတော့တတိပေးချက်နဲ့အချိန်ကြည့်တာထက်ပုံမူတဲ့လှုပ်ဆောင်ချက်ကိုလှုပ်လာနိုင်ပါတယ်။တော့ဘက်တဝက်နီးပါးမှာတော့ကင်မရာတွေကိုထည့်သွင်းထားပါတယ်ရှေ့ကင်မရာတော့မပါဝင်ပါဘူးဒါကြောင့် selfie ရိုက်ကူးဖို့ပြင်ပ display ကို view finder အဖြစ်အသုံးပြုပွဲရှိပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို covid-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာမှုတိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝီမြင့်မှုပါ